ကျောင်းနိုင်ငံကကမ္ဘာကတပြုအစိုးတင်သွင်းထားတဲ့ One Belt One Road ကိုကမ္ဘာလမ်းမကြီးစီမံကိန်းနဲ့ရှင်ပြိုင်ပြီးအိန္ဒိယနဲ့ဂျပန်တို့ကဒံပြန်မဟာဗျူဟာမြောက်စီမံကိန်းတစ်ခုလုပ်ဖို့စီစဉ်နေပါတယ်။အထူးသဖြင့်အာရှ၊အာဖရိကနဲ့အရှေ့လယ်ပိုင်းဒေသတွေအတွင်းရင်းနှီးမြှုပ်နှံမှုနဲ့ကုန်သွယ်ရေးတိုးမြှင့်လှုပ်ဆောင်ဖို့အတွက်အရေးပါတဲ့အခြေခံအဆောက်အအုံတွေတည်ဆောက်ဖို့ဒီဒံပြန်မဟာဗျူဟာမြောက်စီမံကိန်းကိုလုပ်ဖို့စီစဉ်တာဖြစ်ပါတယ်။မေလ22ရက်နေ့ကနေ26ရက်နေ့ထိအမန်ဒါဘက်မှာကျင်းပမယ့်ဒီအာဖရိကဖွံ့ဖြိုးရေးပန် AFDB ရဲ့နှစ်ပတ်လည်အစည်းအဝေးမှာအဲ့ဒီအစည်းအဝေးအကြံပေးကိုတင်သွင်းသွားဖို့ရှိပါတယ်။ဂျပန်နဲ့အိန္ဒိယတို့ရဲ့အစုဆက်စီးပွားရေးလုပ်ငန်းအတွက်လမ်းပြမြေပုံတစ်ခုပြင်ဆင်လှုပ်ဆောင်ဖို့ဂျပန်နိုင်ငံစီးပွားရေးကုန်သွယ်ရေးနဲ့ဆက်မှုလုပ်ငန်းဝန်ကြီးဌာနရဲ့ဌာနခွဲတစ်ခုဖြစ်တဲ့ဂျပန်ပြည်ပကုန်သွယ်ရေးအဖွဲ့အစည်းချက်ချူကလုပ်ငန်းတာဝန်ခံအဖွဲ့တစ်ခုဖွဲ့စည်းထားပြီလို့လည်းသတင်းတွေထွက်ပေါ်နေပါတယ်။မေလ14ရက်နေ့ကနေ16ရက်နေ့ထိတရုတ်နိုင်ငံပေကျင်းမြို့မှာကျင်းပပြုလုပ်ခဲ့တဲ့ Belt and Road Forum ကမ္ဘာလမ်းမကြီးညီလာခံကိုစီမံကိန်းမှာပါဝင်တဲ့နိုင်ငံခေါင်းဆောင်တွေနဲ့အစိုးရတာဝန်ရှိသူ29ဦးတက်ရောက်ခဲ့ပါတယ်။တစ်နှစ်ကိုဒေါ်လာ150ဘီလီယံကုန်ကြမဲ့ဒီကမ္ဘာလမ်းမကြီးစီမံကိန်းတွေကိုနိုင်ငံပေါင်း68နိုင်ငံကပါဝင်လာနေပြီလို့လည်းတရုတ်နိုင်ငံကပြောပါတယ်။ဒါပေမဲ့အိန္ဒိယနိုင်ငံကတော့သူတို့ရဲ့အချုပ်အခြာအာဏာကိုပေးဆပ်ရမှာကိုမလိုလားတဲ့အတွက်ညီလာခံကိုမတက်ရောက်ခဲ့ပါဘူး။ဒီကမ္ဘာလမ်းမကြီးစီမံကိန်းရဲ့အဓိကအချက်တွေထက်ကတစ်ခုဖြစ်တဲ့ Kashmir ဒေသနဲ့ပါကစ္စတန်နိုင်ငံကိုဖျက်ချော်ဖောက်လုပ်မဲ့အချက်ကိုအိန္ဒိယနိုင်ငံကမင်းနှမြို့တာဖြစ်ပါတယ်ရှင်။